စစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်အဖွဲ့ကြားနားလည်မှုနဲ့အပြစ်ရထားတဲ့ရခိုင်မြောက်ပိုင်းကရတိတောင်မြို့နယ်နဲ့မင်းပြားမြို့နယ်တွေမှာဒီကနေ့မနေ့ပိုင်းကစတင်တိုက်ပွဲဖြစ်ပွားခဲ့ပြီးအခုချိန်ထိလည်းတိုက်ပွဲပြင်းထန်နေဆဲဖြစ်ပါတယ်။လက်ရှိမှာတော့စစ်ကောင်စီတပ်စခန်းတချို့တင်းစီရမိရာရှိတယ်လို့အရာရှိတချို့ဖမ်းဆီးရမိရာရှိတယ်လို့ရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရက VOA ကိုပြောပါတယ
်။ဒီမနေ့မှာရသေးတောင်နဲ့ဒီမင်းပြားမြို့နယ်တွေဘက်မှာတိုက်ပွဲဖြစ်နေတာတော့ရှိပါတယ်။စကန်တချို့သိမ့်ပိုက်ရရှိတာလေးရှိပါတယ်။ဟိုတချို့နေရာတွေမှာတိုက်ပွဲတွေဆက်ပြီးတော့ဟိုဖြစ်နေတော့ရှိပါတယ်။ဟိုအရာရှိတချို့ဖမ်းဆီးရမိထားတာရှိတယ်လို့တော့ဟိုသိရတယ်။ဒါပေမဲ့ဒီအသေးစိတ်ချက်လက်တွေကတော့ကျွန်တော်စီကိုရောက်လာတာမရှိသေးဘူးဗျ။ဆိုတော့ဒီအသေးစိတ်ချက်လက်တွေရောက်လာပြီမှပဲဒီကျွန်တော်တို့ထုတ်ပြန်ပေးသွားဖို့ရှိပါတယ်။
တိန့်စီရမိထားတဲ့စကန်အရေအတွက်တိတိကျကျမသိရသေးပေမဲ့တိုက်ပွဲစတင်ဖြစ်ပွားတဲ့နေ့မှာပဲကြောက်တော်မျိုးနဲ့အပေါ့ဝကြေးဝရဲစကန်တစ်ခုလုံးလက်နက်အပြည့်စုံနဲ့ရခိုင်လက်နက်ကန်အေအေဖွဲ့ထံဒီကနေ့နေ့လယ်ပိုင်းကအလင်းဝင်ခဲ့တယ်လို့ကြောက်ဖြူမျိုးနဲ့မရဇိုင်းကျွန်းကွန်းချောင်းကြေးဝကရဲစကန်တစ်ခုလည်းလက်နက်ချအလင်းဝင်ရောက်ခဲ့တာပါဒီကနေ့စတင်တိုက်ပွဲဖြစ်ပွားတဲ့ရတိတော်မျိုးနဲ့ချင်းခါလီနဲ့ဒုံးပိုက်ကြေးဝတွေမှာလည်းလက်ရှိအချိန်ထိတိုက်ပွဲပြင်းထန်နေတယ်လို့ထောင်ထဲချီတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတယ်လို့ထွက်ပြေးတိမ်းရှောင်လာတဲ့ချင်းခါလီကြေးဝဒေသခံတို့ကပြောပါတယ
်တို့ကတော့ဒီမနေ့ငေါနာရီအစိုးရရဲ့ဒီစခန်းတွေကိုအဖက်နယ်လစခန်းတွေကအတန်လာပိတ်တူတူရပြီးတော့ဒီနေ့ကမနေ့ရက်မနေ့ရက်တို့ဒီမှာခက်ခဲမှာမြင်းမြို့ရပဲကူရူကိုခလေးတငွေဒီလောက်မယူတုံချို့ကိုဖတ်ပြီးအကုန်လုံးပြင်းရှုံနေရတာကိုဆွဲပြလာကြတာတော့ဟိုဦးလူတို့ရွာကဆိုလို့ရှိရင်ခနာငါးဆယ်လောက်ရှိဖို့အခုလေးအမြဲတပ်ပိတ်နေတာပဲဘလို့ဟာမလည်းမသိဒီမှာရေတုံးကလေးလည်းနေပြီးနားပိတ်တွေပုံမှန်ပန်လေးကားလေးတို့စိတ်သက်ဖို့ကနေပြီးနာပင်းနေတာကြွတဲ့ကူလေးအခုတိကျနေရတာပြေပ
ါဒါအပြင်မင်းပြမျိုးနယ်ကချင်းဖားပြော်ကျေးရွာအနီးမှာလဲစစ်ကောင်စီနဲ့အေအဖွဲ့ကြားအခုချိန်ထိတိုက်ပွဲပြင်းထန်နေသေးတယ်လို့လက်နက်ကြီးကြီးကြားရောက်ပောက်ကွဲတာကြောင့်ဒေသခံစဘာသိနေတဲ့လယ်သမားတူထိခိုက်ဒဏ်ရာရတာရှိတယ်လို့ချင်းဖားပြော်ဒေသခံအမျိုးသမီးတူကပြောပါတယ
်အရှင်နေတော့ဒီမှာပုံလို့ဝက်လို့နေရတယ်ရွာတဲ့မှာပြင်းမဲ့နေရလည်းမရှိဘူးဆိုတော့လေစိုးရင်ရတော့ဒါပဲတရားလုံးဒီလိုပဲနေကြအိမ်အောက်မှာနေကြတော့ပင်သွားမဲ့နေရလည်းမရှိဘူးဟုတ်တယ်ဟိုတက်ပွဲကမနဲ့ဒီနေ့မနေ့ခုနနိုင်ကျော်တော့ကဖြစ်ပြီးတော့ဒီနေ့လေတုန်းကတော့နေ့နေ့လောက်တန့်တယ်အခုပြန်စနေပြီဒါနီနာမှာဟိုကညီမလေးနဲ့ဆိုရင်ဟိုဘက်ကမ်းပေါ့ရှောင်းလေးပဲခြားရတယ်ရွာတန်းကတော့မရှိဘူးညီမတို့ရွာနာကတော့တယောက်ရလို့ရှိတယ်အဲ့လိုမျိုးအခုဆိုရင်မင်းပြဆဲအောင်ပါဆိုရင်မလို့ရှိရဘူးဘယ်လိုပြောရမလဲနေမဲ့နေရာမရှိဘူးအဲ့လိုမျိုးဒါပြတ်တယ်လို့မျိုးခံစားရတာ
ဒါအပြင်မြောင်ဦးမြို့အဝင်လမ်းမှာတွားနေတဲ့တုံးပြီးဆိုင်ကျတစီနဲ့အင်စီကားတစီပြစ်ခတ်ခံရပြီးဒေသခံအုပ်သေးဆုံးပြီးတော့တုံးဒဏ်ရရှိခဲ့တယ်လို့မြောင်ဦးဒေသခံတွေကပြောဆိုကြပါတယ်။ကြောက်တော်မျိုးနဲ့အပေါဝကြေးဝါမှာလည်းဒီကနေ့ညနေပိုင်းကကန်ဆောက်စစ်ကောင်စီလက်နက်ကြီးတပ်ကပြစ်ခတ်လိုက်တဲ့လက်နက်ကြီးကြီးရွာထဲကျရောက်ပောက်ကွဲခဲ့တာကြောင့်ဒေသခံအုပ်သေးဆုံးပြီးတော့ရှစ်ယောက်လောက်ဒဏ်ရာရရှိခဲ့တယ်လို့အပေါဝကြေးဝါဒေသခံတူကပြောပါတယ
်။ဒီလိုအလို့ဆင်းနေရောက်နားဖက်တော့ကြပါပေါ်လာမသိပေါင်ပိုင်းလခိုင်းရဲကြောင့်သွားနုံလို့ရှိလာပယ်လခိုင်း
အပေါဝဒေသခံကရခိုင်ပါလာစကားနဲ့ပြောတာပါတီရာကအခုလောလောဆယ်နှစ်ယောက်ရှိတယ်။မနေ့ဖန်ဘလူရှိမလဲဆိုတာမသိဘူး။နောက်ပေါင်ပြတ်သွားတာလက်ပြတ်သွားတာတွေရှိတယ်။မိသားစုတစ်ခုထဲမှာအမျိုးသားကတည်တယ်။အမျိုးသမီးကပေါင်ဖြတ်ရမယ့်အနေအထားရှိတယ်လို့ဆရာဝန်ကလည်းပြောတယ်။တမီးတစ်ယောက်ကတော့လက်ပြတ်သွားတယ်။ဒဏ်ရာရတဲ့သူတွေကိုဆေးရုံပို့ထားပါတယ်လို့ပြောသွားတာပါ။အခုလိုတိုက်ပွဲဖြစ်ပွားလာတာကြောင့်ဒေသခံတွေစိုးရင်ကြောက်လန့်နေကြသလိုစစ်ကောင်စီဘက်ကရခိုင်ပြည်နယ်အတွင်းကကုန်းလန်းရေလန်းတွေအားလုံးကိုပိတ်ဆို့ထားသလိုပြည်မဘက်ကလာတဲ့ကုန်တင်ရင်တွေကိုလည်းပိတ်ပင်ထားတာပါ။ဒါအပြင်ရခိုင်ပြည်နယ်မြို့တော်စစ်တွေမှာလည်းမြို့ပေါ်ရက်ကွက်အားလုံးဒီကနေ့နိုဝင်ဘာလ23ရက်နေ့ကစပြီးည9နာရီနောက်ပိုင်းအပြင်မထွက်ကြဘို့စစ်ကောင်စီကထုတ်ပြန်တာလို့စစ်တွေမြို့တွင်တင့်ကားတချို့သွားလာနေတာရှိတယ်လို့လည်းဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာ